အမျိုးသားအောင်ပွဲနေ့အထိမ်းအမှတ်နဲ့အကျဉ်းသား 9,900 ကျော်ကိုပြစ်ဒဏ်လွတ်ငြိမ်းခွင့်ပေးလိုက်တယ်လို့စစ်ကောင်စီဘက်ကကြေညာလိုက်ပါတယ်ဒီကနေ့ပြန်လွှတ်ပေးတာမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နန်နဲ့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံမတ်ကြီးဟောင်းဘီကီဘိုးမန်တို့ပါဝင်ပါတယ်နောက်နိုင်ငံခြားသားသတ်မှတ်ချက်စည်းမျဉ်းနဲ့ပြစ်ဒဏ်လွတ်ငြိမ်းခွင့်ပေးလိုက်တဲ့အထက်မှာတော့ဂျပန်နိုင်ငံသားမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူတိုရုဂူဘိုတာနဲ့အမေရိကန်နိုင်ငံသားကိုကျော်ထေးဦးတို့လည်းပါဝင်ပါတယ်သူတို့တွေကထောင်ကနေလွတ်လာပြီးမကြခင်မှာပဲမြန်မာနိုင်ငံကနေထွက်ခွာသွားကြပါပြီအကျဉ်းသားတွေလွတ်မြောက်လာတဲ့အချိန်ဤနောက်ဆုံးသိထားသမျှသတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးပြောပြပေးပါမယ်ရှင
်ဒီကနေ့ညနေပိုင်းအထိရန်ကုန်အင်းစိန်အကျဉ်းထောင်ကနေပြန်လွတ်လာတဲ့အထက်မှာရှွန်တာနာဖီကီဘိုမန်ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရုဂူဘိုတာဒေါကင်ဂျီဖောင်ဒေးရှင်းရဲ့လာရောက်တော့စီမံကိန်းမှာဦးစီးလှုပ်ဆောင်နေသူအမေရိကန်နိုင်ငံသားကိုကျော်ထေးဦးတို့ပါဝင်ပါတယ်။ဩစတြေးလျနိုင်ငံသားပါမောက်ခရှောင်းတာနာနဲ့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးဟောင်းဖီကီဘိုးမန်တို့လည်းမြန်မာနိုင်ငံကနေအခုညနေမှာပဲထွက်ခွာသွားကြတယ်လို့တန်တမန်ရက်ွက်ကနေသိရပါတယ်။လွတ်မြောက်လာသူဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရုဂူဘိုတာအချင်းတော်ကနေလွတ်လာပြီတာနဲ့ဒီနေ့ညနေလေရင်နဲ့ရန်ကုန်ကနေထွက်ခွာมาဖြစ်တယ်ဆိုတာကိုဂျပန်အစိုးရအဖွဲ့တာဝန်ရှိသူတွေကပြောဆိုထားပါတယ်88မျိုးဆက်ပွင့်လင်းအဖွဲ့ကကျောင်းသားခေါင်းဆောင်ကိုမြအေး NLD ပါတီပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဟောင်းဦးကျော်တင့်ဆွေတို့လည်းဒီကနေ့လွှတ်မြောက်လာကြပါတယ် NLD အစိုးရလက်ထက်တနင်္လာနေ့တိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာလက်လက်မောရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်းဦးသန်းထေးတို့လည်းဒီကနေ့လွှတ်မြောက်လာကြပါတယ်ဒီကနေ့လွှတ်လာတဲ့သူတွေထဲမှာရွှေညဝါဆီယာတော်နဲ့စာရေးဆရာမောင်သာချိုတို့လည်းပါပါတယ်မစ္စမာသတင်းဌာနရဲ့သတင်းတော်ကိုတန်းထိုက်အောင်လည်းရမဲသိန်းအကျဉ်းထောင်ကနေပြန်လွတ်လာပါတယ
်။ဒီနေ့လွတ်တဲ့နေ့မှာဆိုရင်ကျွန်တော်ဖန်ခံတဲ့ရင်းနဲ့တွေ့ပြီးပြောလာရင်နော်လာပေါင်း20ပြီးကိုနေ့ရက်ပဲလွတ်ရတယ်ဆိုတော့ကျွန်တော်ရဲ့ပြစ်မှုမှတ်တမ်းနဲ့ပတ်သက်တဲ့ပေးလိုက်တဲ့ထောင်ဝပေးလိုက်တဲ့စာရွက်မှာဆိုရင်ကျွန်တော်ကပြစ်မှုကျွေးခြင်း2လကျော်ကျန်ခဲ့တာပေါ့ဗျာ2လကျော်3လနီးပါးကျန်တယ်ပေါ့သူတို့ရဲ့ပြောတဲ့400တိအရာပြောရင်တော့2လကျော်3လနီးပါးကျန်တယ်တကယ်တော့ကျွန်တော်လည်းဆွေးဥပဒေအရပြောရင်ကျွန်တော်ဒီဇန်နဝါရီပေါ့2023ဇန်နဝါရီလဆန်းပိုင်းမှာပထမဘက်မှာလွတ်လောက်တဲ့အနေအထားမှာရှိတယ်။ဆိုတော့အခုဒီလွန်ငင်းပေးတယ်ပေါ့ဗျာ။လွန်ငင်းပေးတယ်ဆိုတော့လွန်ငင်းရဲ့အခြေအနေကိုဘယ်လိုပေးလဲဆိုတာကိုလက်ရှိနားဆကတရားဝင်မထုတ်ပြန်ထားဘူး။ကျွန်တော်တို့လူရည်အတွက်ဘယ်လောက်ကိုပဲလွန်ငင်းပေးတယ်လို့ပဲထုတ်ပြန်ထားတယ်။
2021ခုနှစ်မတ်လတုန်းကဒေါ်အောင်ဆန်းစုကြည်ရဲ့အမှုသတင်းအတွက်သတင်းလိုက်နေတဲ့အချိန်နေပြည်တော်ဒက္ခိဏခရိုင်တရားရုံးရှိမှသတင်းတောက်ကိုတန်းထိုက်အောင်ဖမ်းဆီးခံရတာဖြစ်ပါတယ်။အမျိုးသားအောင်ပွဲနေ့အထိအမှတ်အကျဉ်းသားတွေကိုအခုလိုလွှတ်ပေးတယ်ဆိုပေမဲ့နောက်တစ်ချိန်ပြစ်မှုကျူးလွန်မယ်ဆိုရင်အခုကြာခံဖို့ကြံတဲ့ပြစ်ဒဏ်နဲ့ပေါင်းပြီးကြာခံစီရမယ်ဆိုတဲ့စီကံသတ်မှတ်ချက်နဲ့လူငင်းခွင့်ပေးလိုက်တာပါ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလူငင်းချမ်းသာခွင့်နဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ်
။ကျင်းသားက9,980ဦးပေါ့အကျဉ်းသူက686ဦးစုပေါင်း9,984ဦးဒီနိုင်ငံခြားသားတော့4ယောက်ပါဝင်မယ်ကျွန်တော်တို့မစ္စတာရှောင်းတာနဲ့ဩစတြေးလျနိုင်ငံသားမစ္စဗီကီဘိုမန်ဗြိတိန်နိုင်ငံသူမစ္စတာတိုရုကူဘိုတာဂျပန်နိုင်ငံသားနဲ့ကိုကျော်ထေးဦးအမေရိကန်နိုင်ငံသားတို့ဖြစ်ပါတယ်သူတို့ကတော့ပြည်တန်လူချင်းကိုပြည်ပြီးတော့ပြည်နေတာပြီးမှဖြစ်ပါတယ်ပြည်တွင်းထဲကတော့ဟိုကျွန်တော်မစ္စဗီကီဘိုမန်ရဲ့အမျိုးသားကိုထိန်ရင်းပကြီးဆရာရဲ့ကျွန်တော်တို့ဒီမှာခေါ်ဗမင်ထိုင်ဟာပါတီဥဆောင်နေသူတို့လည်းပါမှာဖြစ်ပါတယ်ပြီးရင်တော့ကျွန်တော်တို့ကိုင်ကြီးကော်မရှင်အဖွဲ့ဝင်နဲ့ဝင်ကြီးချုပ်ဟောင်းပေါ့အဲ့ဒါတော့3ယောက်ဖြစ်ပါတယ်ဦးကျော်တင်းစီရဲ့ဦးတန်းထေးရဲ့ဒေါက်တာလက်လက်မော်ရဲ့ဖြစ်ပါတယ်ဗျအမှုပညာရှင်တွေကတော့ကျွန်တော်တို့အားငါကနဲ့တရားဆွဲဆိုထားတာ7ယောက်ကိုကျွန်တော်တို့မှုတွေပိတ်သိမ်းဝင်ပြီးမှာဖြစ်ပါတယ
်နာမည်ကျော်အမှုပညာရှင်တွေဖြစ်တဲ့ဖွေးဖွေးနီနီခင်းစောထက်ထထွန်းအပါဝင်12ဦးကိုလည်းတမရော်အချင်းတို့ပြည့်အောင်ပြုကွဲအောင်လှုပ်ဆောင်မှုဆိုတဲ့ပုံမှန်905ကကြီးနဲ့ဆွဲဆိုထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းပေးလိုက်တယ်လို့စစ်ကောင်စီကပြောပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ရဲ့ဦးဆောင်ကော်မတီဝင်ဖြစ်သူဦးထွန်းချီကတော့လွတ်မြောက်လာသူ9,900ကျော်မှနိုင်ငံရေးအကျဉ်းသား600ကျော်သာပါဝင်တယ်လို့ပြောပါတယ်။နိုင်ငံရေးမျှော်လင့်ချက်အရသာနိုင်ငံရေးအကျဉ်းသားတွေကိုဟန်ပြတက်တက်လှုပ်ပေးတာဖြစ်တယ်လို့ဝေဖန်ပြောဆိုပါတယ
်။ပြန်တော့တက်ကြည့်လိုက်တဲ့အခါအဲ့ဒီလှုပ်ပေးတယ်လှုပ်ပေးတယ်ဒရောင်းများကသူကထောင်စကားနဲ့ပြောလွန်းနီးတယ်လွန်းနီးတယ်ကိုလှုပ်ပေးတဲ့အတွက်ကြောင့်ဒါကအဖြစ်မဟုတ်ဘူးတကယ်ဆိုတော့ငါကျတော့အခုလှုပ်ပေးလိုက်တာကတော့ဘာမှစူးစူးစရာလည်းကြောင်းရှိဘူးဘာမှကျေးဇူးတင်စရာလည်းကြောင်းရှိဘာကြောင့်လဲဆိုတော့သူကတော့ခပောက်ရှာတဲ့အနေနဲ့ပေါ့နော်သူ့ရဲ့တရားဝင်ပုံနဲ့သူ့ရဲ့ဆက်ကတည်းကခံပြီးဆိုတော့ဒါအပင်းယူလုပ်တယ်လို့ပဲနိုင်ငံရေးအဖြစ်လို့ရဲ့အစ်ကတည်းတဲ့ ြန်လုပ်ပြီးတဲ့အတွက်ကြောင့်ဒါကတော့ political will မပါပါဘူးနိုင်ငံရေးဆန္ဒနော်နိုင်ငံရေးစိတ်စီစဉ်တာမပါမဲနဲ့သူတို့နော်အကျိုးမြတ်အတွက်ပေါ့နော်အဲလွတ်ပြေးတဲ့လူပဲဥပဒေရတော့ရှိနေတယ်ဆိုတဲ့
နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP စည်ရင်အရာဆိုရင်စစ်တပ်ကအာဏာသိမ်းပြီးခရေကဖမ်းဆီးခဲ့ရတဲ့နိုင်ငံရေးအကျဉ်းသားပေါင်း 16,000 ကျော်ရှိခဲ့ပြီးအကျဉ်းထောင်တွေထဲမှာဆက်လက်အကျဉ်းကျနေသူ 13,000 ကျော်ရှိပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AAPP ရဲ့စည်ရင်တွေဟာချဲ့ကားထားတဲ့စည်ရင်တွေဆိုပြီးညှဉ်းပယ်လေးရှိပါတယ်။အာဆီယံပါဝင်နိုင်ငံကတိုင်ဝမ်ကတော့မြန်မာနိုင်ငံရဲ့အပြောင်းလဲအတွက်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်အပါအဝင်နိုင်ငံရဲ့အကျဉ်းသားအားလုံးကိုအဓိကထားလွတ်ဖို့စစ်ကောင်စီကိုတိုက်တွန်းတောင်းဆိုနေကြပါရဲ့ရှင်။